ရှမ်းပြည်နယ်လရှုံနယ်မူဆယ်မြို့တွေမှာဒီရက်ပိုင်းအတွင်းမိုးသီးထန်ရေးကြီးမှုတွေကြုံရပြီးအနည်းဆုံးလူထုသေဆုံးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်မြန်မာနိုင်ငံနေရာတော်မြန်မာမှာမိုးရေကြီးနိုင်ကြောင်းသတိပေးထားချိန်မှာရှမ်းပြည်နယ်ကရေကြီးမှုဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတာကိုကုစော်ဝက်လိုင်ပြောပြပေးပါအောင်ခင်ဗျာ
မကြသေးခင်ရက်ပိုင်းတွေကဆလို့မိုးသက်ထန်စွာရွာသွန်းမှုတွေကြောင့်လရှုံမြို့ပေါ်ကလူနေရပ်ကွက်တွေမှာရေလွှမ်းမှုတွေကြုံနေရတာပါမိုးများပြီးရေကြီးတာကြောင့်ဒီကနေ့မှာပဲလရှုံမြို့ရပ်ကွက်၅ခုမှာအုတ်တိုင်းပြိုကျပြီးလူတဦးသေဆုံးသွားတယ်လို့မြို့ကန်တဦးဖြစ်တဲ့ကိုသိမ့်မင်းထွန်းကပြောပါတယ်
ရေကြီးမြောင်းတွေရှိတဲ့နေရာတွေရဲ့အမီတဝိုက်ပတ်ဝန်းကျင်မှာရှိတဲ့နေအိမ်တွေရက်ွက်တွေမှာခြေကြီးတဲ့တံကိုပုံပြီးမှခံရတာ။ချောင်းမြောင်းတဲ့နေရာနေရာတွေမှာခဲဆိုင်တွေဖွင့်ထားတဲ့အိမ်တွေရှိတယ်။အဲဒါကြီးဆိုရင်တော့သူတို့ရေဝင်သွားတာတွေပါရှိတာပေါ့နော်။အဲတော့တချို့ကြတော့လေရေလွတ်တဲ့နေရာကိုခက်တာပြောင်းရွှေ့ရတာတွေပါရှိတယ်။မင်းညရွာတဲ့မိုးကြောင့်ဒီမနက်အစောကြီးမှာနေပြတ်ထားတဲ့လူတယောက်ကဥပိုင်းပြီးမှဆုံးမသွားတဲ့ဖြစ်ရှင်ရှိတာပေါ့။သူပေဆုံးမှုကတော့တစ်ခုရှိတယ
်။မိုးများရေကြီးမှုကြောင့်တစ်ပင်ပြိုလဲတာလမ်းပိုင်းပျက်စီးတာတွေရှိတယ်လို့လည်းပြောပါတယ်ဒီကနေ့နေကင်းပိုင်းလောက်အထိရေပြန်ကျသွားပေမဲ့တချို့အနေပိုင်းနေရာတွေမှာရေဝတ်နေတုံးလို့ဆိုပါတယ်လာရှိုးမြို့မှာမိုးမြရင်ရုတ်တရက်ရေကြီးတဲ့ဖြစ်စဉ်ရှိတာမို့သတိထားနေထိုင်ရတဲ့အကြောင်းပြောဆိုပါတယ်အလားတူပဲမူဆယ်မြို့ကတချို့ရပ်ကွက်နဲ့ကျေးရွာတွေမှာရေကြီးရေရှမ်းနေတယ်လို့လည်းမူဆယ်မြို့ကတဦးကပြောပါတယ်
ကျင်းလုံရွာလည်းရေဝင်နေနောက်ခုနရက်ကအနေပိုင်းတွေလည်းရေဝင်နေချောင်းကြီးကပိတ်ဆို့ပြီးတော့ချောင်းကြီးကိုရှင်တာပေါ့နော်ချောင်းကြီးကိုရှင်တော့အိမ်ကြီးတွေကိုဝင်တာအနေပိုင်းအိမ်ကြီးတွေကိုဝင်တာပါအဲ့ဒါကြီးနောက်တစ်ခါကျွန်တို့ဒီလေကွင်းနေပေါ့နော်နောက်ရေထွက်ဒီလေကွင်းနေအဲ့ဒါတွေကိုဖို့ပြီးတော့အကွက်တွေရိုက်အိမ်ကြီးဆောက်တိုက်တွေဆောက်ဂူရောမျိုးဆောက်ဆိုတော့အဲ့မှာတင်ဒီမှာရေနေတဲ့နေရာကြီးကပျောက်ပုံပြီးတော့တိုင်နာချောင်းကြီးတန်ခမ်းချောင်းကြီးလည်းရှင်တာပေါ့နော
်ရေသွားလမ်းကြောင်းမရှိတဲ့အတွက်မိုးများရင်မျိုးရွာတဲ့ရေဝင်ရောက်ပြီးရေကြီးရေရှမ်းမှုတွေနဲ့ကြုံတွေ့နေရတာလို့ဆိုပါရယ်ရေကြီးမှုကြောင့်လူအသေးအပြောက်အထိကိမရှိပေမဲ့မြေပြိုမှုတွေနဲ့လမ်းပျက်စီးမှုတွေရှိနေတတ်တယ်လို့လည်းမြို့ကနေကပြောပါရယ်မူဆယ်မြို့မှာမကြသေးခင်သတင်းပတ်တွေအတွင်းမိုးများရေကြီးမှုတွေမကြခဏကြုံတွေ့နေရတယ်လို့လည်းမြို့ကန်ကပြောပါရယ်
မူဆယ်ကတော့မိုးများတယ်ဗျမိုးများတော့ကျွန်တော်တို့၈လပိုင်းဂျင်းနေဆယ်လောက်ကနေစတော့ဒီအတွင်းဆိုတော့တလနီးပါတော့ရှိပြီးရက်တက်လိုက်ကြလိုက်တက်လိုက်ကြလိုက်ပါပဲဟုတ်အဲ့ဒီရေတက်တဲ့အတွက်ပြောင်းချွေရမျိုးတော့မရှိဘူးဒါပေမဲ့ခဏတစ်ပြုတ်တော့ရေတွေဝင်တော့ပစ္စည်းတွေရွှေကြတူကြအဲ့လိုပဲအဲ့လိုပါပဲဗ
ျမင်္ဂလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝန်ကြောင့်စက်တင်ဘာလ23ရက်ကနေ18ရက်နေ့အတွင်းမြမပြည်အနှံ့မိုးရွာသွန်းနိုင်တဲ့အကြောင်းမိုးလေဝသဌာနကသတိပေးထားပါတယ်မိုးများတဲ့အချိန်ကြောင့်မြေနှိမ့်ဒေသတွေမှာရေကြီးရေရှမ်းမှုတွေဖြစ်ပေါ်ပြီးတောင်ပေါ်ဒေသတွေမှာမြေပြိုတာမျိုးဖြစ်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ